ရုရှားနိုင်ငံမော်စကိုမြို့ကပလီတခုမှာအစ္စလမ်အစွန်းရောက်တွေနဲ့ဆက်နွယ်မှုရှိတယ်လို့တန်တရားရှိတဲ့လူ140ကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။တောက်ကြနေကဖမ်းဆီးထားတဲ့လူတွေထဲမှာ30ကျော်ကတခြားနိုင်ငံသားတွေဖြစ်တယ်လို့ရုရှားအစိုးရလုံခြုံရေးအဖွဲ့ FSB ကပြောကြားချက်ကိုကိုးကားပြီးတော့ရုရှားအစိုးရသတင်းအေဂျင်စီကဆိုပါတယ်။ဒါပေမဲ့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အဲ့ဒီညင်ညာချက်မှာမပြောထားပါဘူး။အခုဖမ်းဆီးမှုဟာအစွန်းရောက်အဖွဲ့တွေမှာပါဝင်နေတဲ့သူတွေလို့တန်တရားရှိတဲ့သူတွေကိုဖမ်းဆီးတာဖြစ်တယ်လို့ဆိုပါတယ်။အခုလိုဖမ်းဆီးတာဟာအကြမ်းဖက်မှုနဲ့အစွန်းရောက်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးရဲကလိုချင်နေတဲ့သူတွေကိုဖော်ထုတ်တာဖြစ်တယ်လို့လည်းရုရှားနိုင်ငံရဲ့ Interfax သတင်းအေဂျင်စီကပြောပါတယ်။မော်စကိုမြို့တောင်ပိုင်းကအဲ့ဒီဖျားဝတ်ပြုတဲ့ဗလီချောင်းဟာနောက်ပိုင်းမှာအစွန်းရောက်ဝါဒီကိုကူးပြောင်းသွားသူတွေကော်ကေးဆက်ပြည်နယ်မြောက်ပိုင်းကစစ်သွေးကြွအဖွဲ့ဝင်အဖွဲ့တွေဝင်သွားသူတွေနဲ့ရုရှားနိုင်ငံကအကြမ်းဖက်လို့ရဒီမှာပါနေတဲ့သူတွေမကြာခဏတွားရောက်တဲ့နေရာဖြစ်တယ်လို့လည်းရုရှားရဲတပ်ဖွဲ့ဝင်တွေကယုံကြည်ထားတယ်လို့ FSB ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီလူတွေကိုတော့ဘယ်လိုပြစ်မှုတွေနဲ့တရားစွဲဆိုထားတယ်ဆိုတာတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။